မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းတိုင်းသွားအောင်ဦးဆောင်ဖို့မြန်မာခေါင်းဆောင်ပိုင်းကပြတ်ကွက်နေတယ်လို့ရိုဟင်ဂျာတွေပေါ်ရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးလက်မခံဘဲငြင်းဆူနေတာအတွက်စိတ်ပျက်ရကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောပါလေကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ခေါင်းဆောင်မဇူကီဒရူစမန်ကလည်းမြန်မာနိုင်ငံမှာတိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းတာမှာတိုးတက်မှုမရှိရင်နိုင်ငံတွင်းရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေနိုင်တယ်လို့ဆိုပါတယ်ကုလသမဂ္ဂမှာဗိုလ်သူလေးကလုပ်တဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ဒေါက်တာမျိုးသက်ကဆက်ပြောပြပါမယ်
။နယူးယောက်မှာကျင်းပနေတဲ့83ချိန်မြောက်ကုလသမဂ္ဂထွေထွေမီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စရန်ဟီလီနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ခေါင်းဆောင်မာဇူကီဒါရတ်စမန်တို့ကအင်ကာနေ့မှာတင်ပြခဲ့တာတွေနဲ့ပတ်သက်ပြီးဗိုလ်တဖူးနေမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါ။မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းတိုင်သွားအောင်ဦးဆောင်ဖို့အတွက်မြမခေါင်းဆောင်ပိုင်းကပြက်ကွက်နေပြီးတရားဥပဒေစိုးမိုးမှုရှိအောင်လဲမလုပ်ဆောင်နိုင်ဘူးလို့မစ်ရန်ဟီလီကဝေဖန်လိုက်ပါတယ
် I along with others of the international community had every hope that the situation in the country under Aung San Suu Kyi
မြမနိုင်ငံမှာဒေါက်ဆန်စုကြည်ပြက်လာတဲ့အခါအရင်ကတည်းကဆိုင်အတော်ပြောင်းလဲသွားမယ်လို့ကျွန်မကရောနိုင်ငံတကာအတိုင်းဝိုင်းကပါမျှော်လင့်ထားကြတာပါဒါပေမဲ့တိတ်ပြောင်းလဲလာတာမတွေ့ရပါဘူးမြန်မာနိုင်ငံကိုပြည်သူအားလုံးအတွက်လူခွင့်ရေးနဲ့လွတ်လပ်မှုတွေညီညွတ်ညီမျှခံစားခွင့်ရှိတဲ့ဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံတကာနိုင်ငံဖြစ်လာအောင်ထူထောင်ဖို့စိတ်ဝင်စားဖို့ဆိုတာကိုအစိုးရဘက်ကပိုးပြီးပြသလာတာတွေ့ရပါတယ်။ဒါအပြင်တရားဥပဒေစိုးမိုးမှုနဲ့မျှတမှုလည်းမရှိပါဘူး။တရားဥပဒေစိုးမိုးရေးကိုစံထားရမှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကထပ်တလဲလဲပြောနေပေမဲ့လက်တွေ့မှာဒါကိုတကယ်ကြင့်သုံးတာမတွေ့ရပါဘူး။တကယ်လို့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးတာတကယ်ရှိခဲ့မယ်ဆိုရင်ဘဲအစင်တန်းကလူမဆိုးမျှတာတဲ့တရားစီရင်မှုကိုခံယူနိုင်မှာဖြစ်ပြီးကျွလွန်သူတွေပြစ်ဒဏ်မခံရတာမျိုးရှိနေမှာမဟုတ်တလို့ဖိနှိပ်တဲ့ဥပဒေတွေကလည်းမရှိနိုင်ပါဘူ
းဖွဲ့စည်းပုံအခြေခံဥပဒေကစစ်တပ်ကိုအာဏာအတော်ကြီးပေးထားပေမဲ့အရတအစိုးရအနေနဲ့လုံခြုံတာတွေအများကြီးရှိနေကြောင်းနဲ့ NLD အရတအစိုးရကဒါကိုအသုံးချဖို့မလုပ်ဘူးလို့လည်းဝေဖန်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းနယ်ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခိုလုံရတာနဲ့မြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေကလူခွင့်ရေးချိုးဖောက်မှုတွေဆော့ဆော့ဝါဝါကျူးလွန်ခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးကောင်စီကမြန်မာဆိုင်ရာအချက်အလက်ရှာဖွေအဖွဲ့အကြံပေးချက်အတိုင်းတီးကျန်းလွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့တက်တခုထူထောင်ဖို့အတွက်ဆုံးဖြတ်ချက်ချနိုင်ခဲ့တာကိုကြိုဆိုကြောင်းလဲမစ်ရန်ဟီလီကပြောပါတယ်ရိုဟင်ဂျာတွေပေါ်မှာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့ကျူးလွန်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဆွတ်ဆွဲချက်တွေပေါ်မှာဒေါက်တာဆန်းစုကြည်လက်မခံတာဟာသူကိုယ်တိုင်ကလက်မခံတာလားစစ်တပ်နဲ့အဆင်ပြေအောင်လုပ်တဲ့သဘောလားလို့သတင်းတောက်တယောက်ကမေးတဲ့အခါမှာတော့
I think she is in total denial. She chooses not to recognize it. When I met her I told her
သူကိုယ်တိုင်ကလက်မခံတာလို့ထင်ပါတယ်။အတိအမှန်မပြုဖို့လမ်းကိုသူရွေးပါတယ်။ကျမသူနဲ့တွေ့တော့ကရခိုင်ပြည်နယ်ကိုသွားကြည့်ဖို့လိုနေပြီလို့သူကပြောခဲ့ပါတယ်။ကျမမှာရှိတဲ့ဓာတ်ပုံတွေကိုပါပြကျင်ပါတယ်လို့ပြောပါတယ်။ဒါပေမဲ့သူကသူ့သွားမှာမဟုတ်ကြောင်းနဲ့သူ့ဝင်ကြီးတွေဘာတွေလုပ်နေလဲဆိုတာသူသိပါတယ်တဲ့။သူတို့ဟာသူတို့အလုပ်ကိုသူတို့ကောင်းကောင်းလုပ်နေကြပါတယ်လို့ထင်ပါတယ်
။ရခိုင်ပြည်နယ်မှာလူမျိုးရုံးတက်ဖြတ်မှုနဲ့လူသားမျိုးနွယ်တွေပေါ်မှာကျူးလွန်မှုတွေရှိရပြန်။ရှမ်းနယ်ကချင်ပြည်နယ်တွေမှာလူသားတွေပေါ်မှာကျူးလွန်မှုတွေဟာနိုင်ငံတကာဥပဒေအရကြီးလေးတဲ့အဖြစ်ဖြစ်ပေမဲ့မြန်မာအစိုးရကအပြစ်မရှိကြောင်းဆက်ပြီးတော့ညင်းနေတဲ့အတွက်ကျူးလွန်သူတွေအေးအေးယူမခံရပဲလွတ်နေတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအတမ်းမကြီးဦးဟောက်သူဆန်းကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကိုယ်စားလှယ်ရဲ့ဆွဆွဲချက်တွေဟာအတိမပြုတ်နိုင်တဲ့အချက်တွေပေါ်မှာမူတည်ပြီးမြန်မာပေါ်မှာအဆုံးမြင်နေတယ်လို့ကျူးကျောင်းခိုင်လုံမှုမရှိဘဲနဲ့ဆွဆွဲနေတယ်လို့တုံ့ပြန်ခဲ့တာပါ။ဒါအပြင်လူခွင့်ကောင်စီကဖွဲ့စည်းပေးခဲ့တဲ့မြန်မာဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ကနေတင်သွင်းတဲ့စာမျက်နှာ444မျက်နှာပါအစီရင်ခံစာကိုမြန်မာအာဏာပိုင်တွေကလက်မခံပါဘူးအခုလိုလက်မခံဘဲငင်းပယ်နေတာဟာရခိုင်ပြည်နယ်တွင်ငကူကမှရှုပ်ထွေးနေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ပုံမခက်ခဲစေတယ်လို့ကုလအချက်လက်ရှာအဖွဲ့ခေါင်းဆောင်မာဇူကီဒါရတ်စမန်ကပြောပါတယ်တကယ်တော့ရခိုင်ပြည်နယ်မှာတပ်မတော်နဲ့လုံခြုံရေးတပ်တွေကဂျန်နိုဆိုက်လူမျိုးလုံးတပ်ဖြတ်မှုမြောက်တဲ့လောက်ရ၄ခုဒါမှမဟုတ်၅ခုလောက်ကျူးလွန်တာကိုအစင်ခံစားထဲမှာဖော်ပြခဲ့တယ်လို့ပြောပါတယ်ဒါအပြင်အခုပြဿနာရဲ့ပင်မအချက်ကလူခွင့်ရေးဆိုင်ရာကတ်ဆိုက်တာမျိုးဖြစ်ပြီးဒါကမဖြေရှင်းနိုင်ရင်အကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်နေမယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ At the core of this crisis is a human rights.
အခုပြဿနာရဲ့ကြောရွတ်ကတော့
လူခွင့်ရေးဆိုင်ရာကန့်ဆိုက်မှုဖြစ်ပါတယ်။ဒီမှာဆွေးရကလက်နက်ကန်တိုင်းသာအဖွဲ့တွေနဲ့ဖက်ဒရယ်စနစ်ရဲ့တမတော်တဲကိုလက်နက်ကန်တိုင်းသာအဖွဲ့တွေပူးပေါင်းဖို့နဲ့ဘာဝတရားစတာတွေခေါ်ဝေးဆိုင်ရာတွေကိုဆွေးနွေးခြင်းတွေပါတယ်။ဒီတုံးချက်ဟာမြန်မာနိုင်ငံထဲကထိတ်တဲ့ရင်ဆိုင်မှုတွေဖြစ်ပွားရတဲ့အခြေခံအချက်တွေဖြစ်ပါတယ်။ပထမတစ်ခုကဖက်ဒရယ်စနစ်ပါ။န ရင်နောက်တစ်ခါထပ်ပြီးအကြမ်းဖက်တပ်ဖြတ်မှုတွေဖြစ်နေအောင်မှာပါပဲ
Mr. Darasman ဟာကုလသမဂ္ဂလုံခြုံရေးကောင်စီကအဖွဲ့ဝင်၉နိုင်ငံစလုံးရဲ့တောင်းဆိုချက်အရသူတို့ဖွဲ့ရဲ့တွေ့ရှိချက်အစီရင်ခံစာကိုဗုဒ္ဓဘူးနေ့နေ့လယ်မှာပဲဆက်ပြီးတော့တင်ပြခဲ့ပါတယ်လက်ရှိမှာဘင်္ဂလားဒေ့ရှ်ဘက်မှခိုလုံနေတဲ့တိမ့်နေရှိတဲ့ရိုဟင်ဂျာတွေနေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အပြင်အာဆီယံနဲ့ကုလသမဂ္ဂကပါကြိုးပမ်းနေကြပေမဲ့သူတို့တွေထားနေပြန်ရေးအတွက်အဆင်သင့်မဖြစ်သေးဘူးလို့ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်မစ်ရန်ဟီလီကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်